မြဝတီမြို့မှာဘုံပေါက်ကွဲတဲ့သတင်းပြောပြပါမယ်ရှင်။ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေကြားဆောင်တပ်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲလို့ဒီလက်ပစ်ဘုံကိုကင်ဆောင်ထားတဲ့သူနဲ့အတူသူ့ရဲ့ဇနီးတွေပါသေဆုံးခဲ့ပါတယ်။နောက်ထပ်လူ3ယောက်လည်းထိမှန်ခဲ့တာကြောင့်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေကြားဆောင်တပ်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲတာကြောင့်နှစ်ဦးပွဲချင်းပြီးသေဆုံးက3ဦးကဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။မနေ့ကညရေဘူးကျေးရွာမှာအုပ်ချုပ်ရေးမှူးရုံးနောက်မှာပေါ့နော်ခြံနောက်ဖက်ကအဲ PGF ကတပ်ဖွဲ့ဝင်ကြောက်ပေါ့နော်ကိုထမင်းတို့ကသူအဲ့ကိုထမင်းကတိုက်ဆောင်လာတဲ့လက်ပစ်ဘုံကသူအလူထပြီးကွဲတဲ့ခါကျတော့အဲ့ပကြီးတဲ့တရားနဲ့အဲ့ကိုထမင်းတို့နေမယားနှစ်ယောက်တည်သွားတယ်မှာထိခိုက်တိုင်ရင်ရတာတော့ဘူးလောလောဆယ်ဆေးဆေးဥတင်တာကိုထမင်းနဲ့အကိုထမင်းတို့နေမယားတည်သွားကိုကျမီတည်သွားတာဒါနာထိခိုက်ကိုဝင်တော်မျိုးသမီးတို့ကတိုင်ရရှိသွားတာသူရဲ့ယူနီဖောင်းမှာချိတ်ထားတဲ့ဥစ္စာကထားပေါက်တာစနက်တန်ပြုတ်ပြီးပေါက်
ဒီဆုံးသူကတော့အသက်33နှစ်အရွယ် BGF တပ်ဖွဲ့ဝင်ကိုထွန်းမင်းဦးနဲ့အသက်26နှစ်အရွယ်သူ့ရဲ့ဇနီးမဆန္နာတို့ကတိဆုံးသွားခဲ့တာပါအခုလိုမျိုးမတော်တဆဘုံပေါက်ကွဲတာပြီးခဲ့တဲ့တစ်နှစ်လုံးမှာ၅ချိန်တည်းမနေဖြစ်ခဲ့ပြီးလူတိဆုံးမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်မြဝတီမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၅ဘွဲ့တည်းမနေရှိနေပြီးလက်နက်တွေလက်ပစ်ဘုံတွေနဲ့တွာလာနေကြတာဖြစ်ပါတယ်အချင်းချင်းပြဿနာဖြစ်တဲ့အခါမှာလည်းလက်နက်တွေကိုသုံးပြီးတိုက်ခိုက်တာတွေရှိတဲ့အတွက်လည်းတိုက်ဆုံမှုတွေရှိနေပါတယ်ရှင်